ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးတို့ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စစစ်ကောင်စီနဲ့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာအခုလိုကူညီကယ်ဆယ်ခွင့်တွေပေးလိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီအနေနဲ့အခုလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြီးကူညီကယ်ဆယ်ခွင့်ပေးလိုက်ပေမဲ့လက်ရှိမြေပြင်မှာတော့ကုန်ပစ္စည်းတည်ယူခွင့်တွေအပြင်တန်တက်ချက်တွေရှိနေသေးတယ်လို့လည်းရခိုင်ဒေသခံကူညီသူတဦးဖြစ်တဲ့ကိုမင်းပါချေကပြောပါတယ
်ကျွန်တော်တို့အခုဟိုနေနေမြင်ရတဲ့သိရတဲ့ပုံစံမျိုးရပြောရမယ်ဆိုတော့ဟိုလက်ရှိအခြေအနေမှာကကျွန်တော်တို့ဒီစတာတာကနေပြီးတော့သူတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဟိုတခြားသောအခွင့်အရေးမင်းဒီဒီတော့သူတို့သဘောတူချက်မျိုးတွေပြီးတော့လုပ်တယ်လုပ်ဖို့ဆိုရင်လည်းတကယ်တမ်းမြေပြင်ရဲ့အောက်ခြေအခြေအနေမှာဟိုဒီရတွေကိုအကောင့်တွေပေါ်ဖို့အတွက်ကိုသူတို့ဆက်ဆက်မှုတွေကိုရှေ့လိမ့်မယ်ဆိုတော့ဟိုခွင့်ပြုတဲ့ဆိုရင်လည်းတစ်ဖက်မှာဟိုသူတို့အနေနဲ့ဘလောက်ထိကိုအရေးအတွက်ကိုဟိုများများဟိုပံ့ပိုးလို့ရနိုင်မလဲပြီးရင်ဘယ်လိုမျိုးပစ္စည်းတွေကရလဲမရလဲဆိုတဲ့ဒေတာတွေပါလိမ့်ပေါ့နော်ဆိုတော့လက်ရှိအခြေအနေကြီးကတော့ဒီသူတို့တွေယူရောရှာကထုတ်ပြင်တဲ့ထုတ်ပြင်ချက်တွေအပေါ်မှာဒီရခိုင်ရဲ့လက်ရှိအောက်ခြေမှာရှိတဲ့ဒီစစ်ဆောင်တို့အဲ့ဒီကျွန်တော်တို့ဒီမခတင်ဆက်ပြသူတွေရဲ့အနေနဲ့တို့တရားပြောလို့မဟုတ်ရရှိမှုကတော့မရှိသေးဘူးဆိုပြီးတော့မရှိသေးဘူးဆိုတဲ့အကြောင်းကိုကျွန်တော်ပြောလို့ရပါတယ
်လက်ရှိအချိန်ထိရခိုင်ပြည်နယ်မှာစစ်ပေးဒုက္ခသည်တွေနဲ့မုံတိုင်းတင့်ပြသူတွေရောစားဝတ်နေရေးကျတဲ့နေသလိုလုံခြုံတဲ့အမိုးကံအောက်ကိုရောက်ဖို့ခက်ခဲနေကြပြီးကျန်းမာရေးပြဿနာတွေပါရင်ဆိုင်နေကြရတယ်လို့ကြောက်တော်ဒေသခံအမျိုးသမီးတဦးကပြောပါတယ်
ဒီရပိုင်းတော့စိတ်လာကြရတော့မသိဘူးဒီမိုဟာဖြစ်ပြီးရဲ့ခါဖြစ်ပြီးဖြစ်ပေါ်အဲ့ဟာကြတော့လာတဲ့ဖွေးစီတော့နင်းနေတော့ရှိပဲဒါပေမဲ့ဒီဟိုဟာစက်ကက်စက်ဖက်ကစဉ်းနေထုတ်လိုက်ကြတာတော့အေးကလေးကရေဆိုင်ထားကလေးကဟောမဖြစ်ဘူးပေါ့စိတ်ပြီးတော့ရောက်တာမသိဘူးခုစနေလေးစိတ်မဆွေးပါဘူးစပယ် IGBD တို့ဆိုရင်တော့လေအခုကြတော့အစာဆိုတဲ့ဟာထက်သူတို့မိုးရကလေးဖြစ်တယ်သူတို့ဒီမှာဒီအမိုးကတို့ကစာပလေတို့ရတဲ့ဟာကြရင်သိပြီးတော့ဒီမိုးအများကြော်တဲ့ရှင်ကြရင်မလုံခြုံဘူးပေါ့ပြီးတော့အေးနောက်ဆက်ပြီးပြဿနာတွေရတယ်ဘယ်လိုပြောရမလဲကျင်းမာရေးပြဿနာတွေပေါ်လာတယ်ပြီးတော့ဒီအမျိုးသမီးလေးတွေတော့လုံခြုံမှုမရှိတဲ့ဟာကြတော့ပို့ပြီးတော့များလာတယ်ပေါ့မိုးခါပြပြီးတဲ့နောက်ပိုင်းမှာကြာ
ဒါအပြင်လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားအပြန်အလှန်ဖမ်းဆီးတာတချို့ရှိလာနေသလိုစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တိုးချဲ့ပြီးအရင်ကတည်းကပိုပြီးတော့စစ်ဆေးမှုတွေတင်းကျပ်လာတယ်လို့ကိုမင်းပါချေကပြောပါတယ
်စက္ကစရဲ့ဒီ check point တွေကတော့ဟိုအရင်ဖက်ကိုပိုပြီးတော့တင်းကျပ်တဲ့စစ်ဆေးမှုတွေအာရှောက်ပွေမှုတွေကတော့ရှိနေတာပဲဆိုတော့အခုကပိုပြီးတော့များလာတဲ့အပိုင်းတော့ကျွန်တော်တွေ့ရတယ်ဆိုရင်ပြီးရင်ကျွန်တော်တို့ဒီလဲမဟိုစစ်တွေရေကုန်လဲမတောက်ချောက်မှာလဲဒီတချို့တော့ဒီဟိုမှာ၂ဖက်လက်နက်ကင်တွေရဲ့ဒီ checkpoint တွေကလည်းကျွန်တော်တို့ရှိနေတယ်အဲ့ဒီပုံမှာလဲအာစစ်ဆေးမှုတွေကလည်းပို့ပြီးတော့ဟိုဟာညားနေတယ်အပိုင်းအရကိုကျွန်တော်တွေ့ရတယ်ဆိုတော့ဟိုအဲ့လိုမျိုးဒီလိုမျိုးသာရှိတဲ့စီရင်ခုနပြောတဲ့ကျွန်တော်တို့ဒီစက္ကစက္ကအကူအာနဲ့ဟိုယူရင်အော်ရှာနဲ့ဟိုဘလောက်ပဲသူတို့တွေနဲ့ခွင့်ပြုပြီးတော့ဒီကူညီပစ္စည်းလုံးတွေကိုလှုပ်ဆောင်ဖို့ဟိုဟာဘလော့ပင်ပြောပလေးစီဒါပေမဲ့အောက်ခြေရဲ့အခြေအနေမှာဟိုတည်ယူမှုတည်ယူပစ္စည်းတွေကိုတည်ဖို့အတွက်ကိုရဲရဲတည်ယူတဲ့ကိုသူတို့ရဲ့လိုအပ်တဲ့အာခွင့်ပြုမှုတွေပေါ့နော်ဥပမာကျွန်တော်တို့ဒီနေလုံတွေရဲ့ခွင့်ပြုမှုတွေဘာညာပါတယ်သူတို့ကအဲ့ဒီကိစ္စတွေတော်တော်ကိုပြစ်တာတွေဟိုဟာခက်ခဲမှုတွေပိုရှိနေမှာပေါ့နော်ဆိုတော့အဲ့လိုမျိုးရှိတဲ့ဆိုတော့ခါမှာခုနပြောတဲ့ကျွန်တော်တို့ဟိုဟာဒီဟိုခက်ခဲမှုကတော့တော်တော်ကိုနေပြီးတော့ရှိတာဥပမာပဲဆိုတော့ဒါကတော့ကျွန်တော်တို့ဒီပို့ရပါတယ
်လက်ရှိမှာတော့ UNOCHA ကရခိုင်ပြည်နယ်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေပြန်စတင်နေပေမဲ့မုံတိုင်းတန်တင့်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေမြင့်နေစေဖြစ်တာကြောင့်အကူအညီတွေလိုအပ်နေစေဖြစ်ပါတယ်။ဒါအပြင်2023ခုနှစ်ရှစ်လတာကာလအတွင်းလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီရေးနဲ့မောခာမုံတိုင်းတုံ့ပြန်ရေးအရေးပေါ်ရန်ပုံငွေကောက်ခံလွှာနှစ်ခုစလုံးမှာရန်ပုံငွေပြည့်မီဖို့လိုအပ်ချက်တွေရှိနေသေးတယ်လို့စုစုပေါင်းလိုအပ်ချက်ရဲ့2500ခန့်တုံးလောက်သာရရှိသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ